ထိုင်းအထူးစုံစမ်းစစ်ဆေးရေးရဲတပ်ဖွဲ့အဖွဲ့ဝင်တွေဟာမေလ9ရက်နေ့ကထိုင်းမြောက်ပိုင်းချင်းရိုင်မြို့မှာအလဲဗီဇာနဲ့ရောက်လာနေတဲ့အမေရိကန်နိုင်ငံသားတဦးမြန်မာနိုင်ငံဘက်ကလာတဲ့ပြည်တစားကောင်းတဦးနဲ့ပြည်တစားအဖြစ်လုပ်ကိုင်သူတွေအပါအဝင်6ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းမှာမိုင်အေးမာကသတင်းပေးပို့ထားပါတယ်
။အမေရိကန်နိုင်ငံသားတဦးနဲ့အတူအွန်လိုင်းကနေတဆင့်လေလုံငန်းတွေကိုလုတ်ကင်နေတဲ့မြန်မာနိုင်ငံသားမိန်းကလေးတွေကိုထိုင်းအထူးစုံစမ်းစစ်ဆေးရေးအာဏာပိုင်တွေကမေလ9ရက်နေ့ကချင်းရိုင်မြို့မှာဖမ်းဆီးခဲ့တာပါ။အသက်66နှစ်အရွယ်အမေရိကန်နိုင်ငံသားဟာအသက်35နှစ်နဲ့အသက်18နှစ်အရွယ်မြန်မာမိန်းကလေး2ဦးကိုပြည်ထောင်စုအဖြစ်လုတ်ကင်ဖို့အတွက်အခကျင်းငွေပေးပြီးခေါ်ဆောင်လာခဲ့တာပါ။အခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသူတွေဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသနဲ့မဲဆိုင်မြို့တွေမှာအွန်လိုင်းလိမ်ဖြော်ပြေးရေး Facebook တွေကနေတဆင့်ပုံတွေနဲ့ကြော်ညာထားကြသူများဖြစ်ပါတယ်။ပျော်ပါလို့တဲ့နိုင်ငံသားတွေကအွန်လိုင်းကနေဆက်သွယ်ပြီးဈေးတက်မယ်ဆိုရင်တော့လိန်ကုန်ကူးသူတွေကဧည့်သည်တွေခေါ်တဲ့နေရာအထိကားနဲ့ပို့ပေးနေကြတာပါ။အဲ့ဒီနောက်ဂွင်းဆက်အဖြစ်ပြည်သူစာလုပ်ဖို့အတွက်လိုက်ပို့ပေးနေတယ်ဆိုပြီးဆွတ်ဆွဲခံထားရတဲ့အမျိုးသမီးတူကိုလည်းမဲဆိုင်မြို့ကဟိုတယ်တစ်ခုမှာထိုင်းရဲတွေကထပ်မံဖမ်းဆီးခဲ့ပါတယ်။မင်းကလေးနှစ်ဦးကိုနိုင်ငံသားထံလာရောက်ပို့ပေးခဲ့တဲ့မတ်ဝင်းဆိုတဲ့အမျိုးသမီးတဦးကတော့ဖမ်းဆီးခံရချိန်မှာအခုလိုပြောခဲ့ပါဗျာ။ငွေကြေးမပြည့်စုံနဲ့အလောက်ကန်ရှာဖွေလိုတဲ့မြန်မာမင်းကလေးငယ်တွေကိုလိန်ကုန်ကူးမှုတွေမှာရောင်းစားနေတဲ့ဖြစ်ရပ်တွေဟာနေဆက်မျိုးတွေမှာတော့အများအပြားရှိနေတဲ့အကြောင်းကိုလည်းလူကုန်ကူးမှုလိန်ကုန်ကူးမှုတက်ချေလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကလည်းအခုလိုပြောပါတယ်
။လေဆောင်တို့အဲ့ဒီဒီကံဖေးပြည့်တို့ဟိုလာဖရားဆုံးစုနေကြတို့စင်မိုင်တို့အဲ့ဒီဘက်မှာတော်တော်များများကြီးကိုဖြစ်တယ်ဗျ
။ချင်းမိုင်မျိုးဘက်မှာတော့အသက်ငယ်ရွယ်တဲ့မြန်မာနိုင်ငံသားအမျိုးသားပြည်ထစာတွေကိုလည်းတွေ့နေရတာပါ။သူတို့တွေတဲကတချို့ဟာအလောက်ကန်ရှာဖွေဖို့လာရင်းနဲ့လိန်လုပ်ငန်းခွင်မှာရောင်းစားခံရသူတွေလည်းရှိကြပါတယ်။ထိုင်းသူရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့အခုလိုမျိုးကြဲကြဲပြန့်ပြန့်လှုပ်လာနေတဲ့နေဆက်ပြည်ထစာလုပ်ငန်းတွေမှာအထူးသဖြင့်အသက်မပြည့်သေးတဲ့ကလေးလိန်လုပ်ငန်းတွေကိုမြန်မာဘက်ကအာဏာပိုင်တွေနဲ့ညှိနှိုင်းပြီးစုံစမ်းဖော်ထုတ်ရေးယူသွားမယ်လို့လည်းထုတ်ပေါ်ပြောဆိုသွားခဲ့ပါတယ်ရှင်။